မြန်မာနိုင်ငံမှာလွတ်လပ်တဲ့တွေးခေါ်မှုတွေလွှမ်းမိုးလာစေဖို့အတွက်အနာဂတ်လူငယ်တွေကိုခိုင်းနာပဲလှုပ်ဖို့မကြိုးစားပဲမိကွန်းတွေထုတ်တက်ဖို့လေ့ကျင့်သင်ကြားပေးရမယ်လို့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်ကပြောကြားလိုက်ပါတယ်။1990ခုနှစ်တုန်းကချီးမြှင့်ခံရတဲ့ SARS ဖြစ်တဲ့လွတ်လပ်တဲ့တွေးခေါ်စုကိုအင်္ဂါနေ့မှာပြင်သစ်နိုင်ငံ Strasbourg မြို့ကဥရောပပါလီမန်မှာလက်ခံယူရင်းအခုလိုပြောကြားလိုက်တာပါ။ဥရောပပါလီမန်ဥက္ကဋ္ဌမာတင်ရှုစ်ကစာခရော့စုကိုဥရောပပါလီမန်မှာဒေါအောင်ဆန်းစုကြည်ကိုပေးရလိုက်ပါတယ်။နှစ်ပေါင်း23နှစ်နောက်ကြပြီးမှဒီစုကိုချီးမြှင့်နိုင်ပေမဲ့ဖိနှိပ်တဲ့အာဏာရှင်ကိုကြံ့ကြံ့ခံပြီးလွတ်လပ်မှုကိုရအောင်ကြိုးပမ်းခဲ့တာမို့တကဘာလုံးကအတူယူရတဲ့ဒေါအောင်ဆန်းစုကြည်ဟာဒီမိုကရေစီရဲ့လွတ်လပ်မှုရဲ့ပြရုပ်တစ်ခုဖြစ်တယ်လို့မစ္စတာရှုစ်ကပြောပါတယ်။1990ခုနှစ်စာခရော့စုကိုချီးမြှင့်ခံရတဲ့အချိန်ကဒေါန်ဆန်းစုကြည်ဟာနေအကျေကျုပ်ကြခံနေရတာဖြစ်ပါတယ်။အဲ့ဒီအချိန်ကရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအနိုင်ရခဲ့ပေမဲ့အုပ်ချုပ်ခွင့်မရခဲ့တဲ့အတွက်ပြည်သူတွေဟာသူတို့တွေရဲ့ဆန္ဒတွေထုတ်ဖော်ခွင့်မရဘဲစစ်အာဏာရှင်ရဲ့ဖိနှိပ်မှုကိုခံခဲ့ရတယ်လို့အခုချိန်ထိလည်းကိုယ်ဆန္ဒကိုအပြည့်အဝထုတ်ဖော်ပြသခွင့်မရကြသေးတာမို့အနာဂတ်လူငယ်တွေကိုလွတ်လပ်စွာလုတ်ကိုက်တွေးခေါ်တတ်အောင်လေ့ကျင့်သင်ကြားပေးဖို့တိတ်အရေးကြီးတယ်လို့စုကိုလက်ခံရယူခဲ့တဲ့ဒေါအောင်ဆန်းစုကြည်ကပြောပါတယ
် It is so much important that we teach our children, our young people the importance of freedom of thought.
ကျွန်မတို့ရဲ့ကလေးတွေကိုလွတ်လပ်စွာတွေးခေါ်တတ်အောင်သင်ကြားပေးဖို့ကိစ္စဟာတိတ်ကိုအရေးကြီးပါတယ်လွတ်လပ်စွာတွေးခေါ်မှုဆိုတာမိခွန်းထောက်ပံ့ခွင့်နဲ့စတင်ပါတယ်ဒီခွင့်ရမျိုးကိုကျမတို့မြန်မာပြည်သူတွေနှစ်ပေါင်းများစွာမရခဲ့ကြပါဘူး။ဒါကြောင့်ကျမတို့တိုင်းပြည်ကကလေးတချို့ဟာမိကွန်းဘယ်လိုမီးရတယ်ဆိုတာကိုတော့မသိကြပါဘူး။ကျမတို့ပါတီမှာချမှတ်ထားတဲ့တာဝန်တစ်ခုကကလေးတွေကိုသူများပြောသမျှလုပ်သမျှဘာကြောင့်ဒီလိုလုပ်ရတယ်ဆိုတာကိုပြန်မမေးဘဲနဲ့လက်မခံဖို့ပြန်ပြီးမေးကြအောင်လေ့ကျင့်သင်ကြားပေးဖို့ဖြစ်ပါတယ်။ဘာကြောင့်လဲဆိုတဲ့ဇာတ်ဟာဘာသာစကားတိုင်းမှာအရေးကြီးတဲ့ဇာတ်ပါ။ကမာကြီးဟာဘာကြောင့်ဒီလိုဖြစ်နေလဲဆိုတာလူတိုင်းသိခွင့်ရှိပါတယ်။သိလဲသိကြံကြမှာပါ။ဒီလိုစူးစမ်းလိုစိတ်မရှိရင်ဒီလိုသိလိုစိတ်ကိုသူများနားလည်အောင်မဖော်ထုတ်နိုင်ရင်ကမာကြီးတိုးတက်အောင်ကျမတို့လုပ်နိုင်ကြမှာမဟုတ်ပါဘူ
း။မြန်မာနိုင်ငံမှာအပြောင်းလဲတွေလုပ်နေပေမဲ့ကိုယ်ယုံကြည်မှုနဲ့နေနိုင်တဲ့တိတ်ခါရှိရှိယက်တီနိုင်တဲ့နိုင်ငံတနိုင်ငံဖြစ်လာစေဖို့လုပ်ရအောင်မှာဖြစ်ပြီးဒီမိုကရေစီလမ်းကြောင်းပေါ်မှာခိုင်ခိုင်မာမာရှောင်လန်းနိုင်ဖို့အဖွဲ့အစည်းတစ်ခုကချမှတ်ထားတဲ့လက်ရှိဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဖို့လိုတယ်လို့ဒေါအောင်ဆန်းစုကြည်ကဆိုပါတယ
် We still have to work very hard before the basic law of the land which is the constitution will guarantee us the right to live in accordance with our conscience
ကျမတို့ယုံကြည်မှုနဲ့အညီနေထိုင်နိုင်တယ်ဆိုတာကိုအာမခံနိုင်တဲ့ဖွဲ့စည်းပုံအခြေခံဥပဒေတစ်ခုဖြစ်လာဖို့ခက်ခဲခဲခဲနဲ့လှုပ်ဆောင်ကြရပါလိမ့်ဦးမယ်။ဒါကြောင့်လည်းလက်ရှိဖွဲ့စည်းပုံဥပဒေကိုဒီမိုကရေစီဥပဒေစစ်စစ်ဖြစ်အောင်ပြောင်းလဲဖို့အတွက်ကျမတို့အခိုင်အမာပြောနေတာပါ။ကျမတို့ဟာဒီမိုကရေစီလမ်းကြောင်းပေါ်မှာမရင်းမရန်ရှောင်လန်းနိုင်ဖို့အတွက်ဆိုရင်တနည်းပြောရရင်လူမှုဆန္ဒကိုလက်ခံတဲ့စနစ်ကိုအမှန်တကယ်ဖော်ဆောင်နိုင်ဖို့အတွက်အဖွဲ့အစည်းတစ်ခုတည်းဒါမှမဟုတ်ရွေးကောက်တင်မြှောက်ထားတာမဟုတ်တဲ့စစ်တပ်ရဲ့ကြီးစိုးမှုကိုလူလူကနေကြိုးနွံရတဲ့ဖွဲ့စည်းပုံမျိုးနဲ့တော့မဖြစ်နိုင်ဘူးဆိုတာကိုပမောက္ခစာခရော့ကလည်းသဘောတူလက်ခံလိမ့်မယ်လို့ကျွန်မထင်ပါတယ်
။မြန်မာနိုင်ငံသားတွေစီးရဲခြင်းကကင်းပြီးလွတ်လပ်စွာနေထိုင်နိုင်အောင်လွတ်လပ်မှုကိုလက်တွေ့ခံစားနေရတဲ့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေနဲ့တကွတကဘာလုံးကဝိုင်းဝန်းကူညီကြဖို့ကိုလည်းဒေါအောင်ဆန်းစုကြည်ကပန်ကြားခဲ့ပါတယ်
။ We need still to make a lot more progress.before we can say we are where professor sakharov would have wished us to be
pamoka sakharov မျောမှန်းခဲ့တဲ့နေရာကိုရောက်ဖို့အတွက်ကျမတို့အများကြီးအားထုတ်လှုပ်ဆောင်ကြအောင်မှာဖြစ်ပါတယ်လွတ်လပ်စွာတွေးခေါ်မှုဟာနိုင်ငံသားတဦးချင်းစီဖို့မွေးရပါအခွင့်အရေးထူဖြစ်တယ်ဆိုတဲ့နေရာကို pamoka sakharov ကကျမတို့တွေအတွက်မျောမှန်းခဲ့ပါလိမ့်မယ် pamoka sakharov အတိမတ်ပြုမဲ့လူအဖွဲ့အစည်းမျိုးဖြစ်ထွန်းဖို့အတွက်ကျမတို့အများကြီးကြိုးစားကြအောင်မှာပါတကယ်ဆိုရင်ကျမတို့ပြည်သူတွေကအ धिक လှုပ်ဆောင်ရမှာဖြစ်ပေမဲ့ကြံတဲ့သူတွေအားလုံးကလည်းကျမတို့ရဲ့လှုပ်ရက်ကိုအားပေးကူညီနိုင်မယ်လို့ကျမတို့ယုံကြည်ပါတယ
်။ဒေါအောင်ဆန်းစုကြည်ကိုချီးမြှင့်တဲ့စုပေးပွဲအခမ်းအနားကိုဥရောပပါလီမန်အမတ်တွေလည်းတက်ရောက်ခဲ့ကြပါဗျ။ ။စုကြည်ငွေကတော့ဥရောပယူရိုငွေ9000ဖြစ်ပြီးပထမဆုံးစုရှင်ကတော့တောင်အာဖရိကနိုင်ငံကနယ်ဆင်မန်ဒဲလာဖြစ်ပါတယ်။အခုနောက်ဆုံး2013ခုနှစ်စုရှင်ကတော့လူသိများတဲ့ပါကစ္စတန်နိုင်ငံသူအသက်16နှစ်အရွယ်တတ်တီရှင်အမျိုးသမီးငယ်လေးမာလာလာဖြစ်ပါတယ်။တောင်ဆန်းစုကြည်ကဆာခရော့စုကိုလက်ခံရယူပြီးတဲ့နောက်မှာဗြိတိန်နိုင်ငံကိုဆက်လက်ထွက်ခွာသွားပြီဖြစ်ပါတယ်ရှင်။